မြန်မာနိုင်ငံမှာ IT နည်းပညာကိုတလွဲသုံးဆွဲနေမှုအပေါ်စောင့်ကြည့်ထင်ကြောင်းပေးဖို့အစိုးရကိုတိုက်တွန်းတဲ့အဆိုကိုပြည်သူ့လွှတ်တော်မှပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအပြန်လှန်ဆွေးနွေးခဲ့ကြပြီးအစိုးရဘက်ကစောင့်ကြည့်ဖို့ပြင်ဆင်နေကြောင်းပို့ဆောင်ဆက်သွယ်ရေးဝန်ကြီးကလွှတ်တော်မှပြောသွားပါတယ်။ NLD အစိုးရရဲ့ဒီချီလန်းပေါ်ကန့်ကွက်ဝေဖန်နေကြသလိုပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်တွေဆုံးရှုံးမှာကိုစိုးရိမ်နေတဲ့အကြောင်း IT နည်းပညာရှင်တချို့နဲ့လွှတ်တော်ကိုယ်စားလှယ်တွေကထောက်ပြနေကြတဲ့အကြောင်းကိုတော့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်။
လူငယ်လူရွယ်တွေအကျင့်စာရိတ်တပြပြစေမှုနဲ့ရက်ရွာတည်ငြိမ်အေးချမ်းမှုပြပြစေခြင်းတို့ကြောင့် IT နည်းပညာတလွဲသုံးဆွဲမှုကိုလိုအပ်သလိုထိန်းချောင်းပေးနိုင်ရန်အစိုးရအားတိုက်ထွန်းခြင်းဆိုတဲ့အဆိုကို NLD ပါတီကံကောမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ရင်မင်းလှိုင်ကတင်သွင်းခဲ့ပြီးနိုဝင်ဘာလ10ရက်နေ့ပြည်သူ့လွှတ်တော်မှာအမတ်5ဦးကအပြန်အလှန်ဆွေးနွေးခဲ့ကြတာပါမကွေးတိုင်းမင်းမှုမြို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းဝင်းကတော့ဒီအဆိုဟာပြည်သူတွေရဲ့ပုဂ္ဂလိကဆိုင်ရာလွတ်လပ်ခွင့်ကိုထိခိုက်နိုင်တယ်လို့လူမှုကွန်ရက်မီဒီယာတလွဲသုံးဆွဲမှုကိုပြဌာန်းထားပြီးသားအခြားဥပဒေပုံမှတ်တွေနဲ့အရေးယူဆောင်ရွက်နိုင်ကြောင်းအကြံပြုသွားပါတယ
်နိုင်ငံသားများဤပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေနဲ့မဆန့်ကျင်စေဖို့လည်းလိုအပ်တယ်လို့အထူးကိစ္စရများကိုဆက်သွယ်ရေးဆိုင်ရာဥပဒေပေါ်ပြဌာန်းချက်များနဲ့ဆောင်ရွက်ရနိုင်မှာကြောင်းအကြံပြုဆွေးနွေးတင်ပြရင်ညီကုန်းထုတ်ရပါတယ်ခင်ဗျာ
ဒါအပြင်လူမှုကွန်ရက်မီဒီယာသုံးဆွဲမှုကိုကြားဖြတ်စောင့်ကြည့်မှုဟာဒီမိုကရေစီစံချိန်စံညွန်းကိုထိခိုက်စေလိမ့်မယ်လို့ဝေဖန်ထောက်ပြဆွေးနွေးသူတွေလည်းရှိပါတယ်ဒါပေမဲ့လူမှုအတိုင်းဝိုင်းတဲ့စိုးကြိုးတွေကိုတားဆီးနိုင်ဖို့ဒီအဆိုကိုအော်တိုဘာလ25ရက်နေ့မှာတင်သွင်းခဲ့ကြောင်းကံကောပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ရင်မင်းလှိုင်ကပြောပါတယ်
တမတ်ဒီအဆိုကိုတင်ခဲ့တာဟာပြည်သူလူထုရဲ့ပုံပေါ်ရေးလွတ်လပ်ခွင့်ကို၎င်းတည်င်းအချက်လက်ရယူပိုင်ခွင့်ကို၎င်းထိခိုက်စေခြင်းလို့မဟုတ်ပါဘူးပြင်းပြန်စွာနဲ့တိုးတက်လာတဲ့ IT နည်းပညာသုံးဆွဲမှုကနေတည်င်းမှများအမုန်းစကားများပြန့်နှံ့ခြင်းတွေကိုသာတားဆီးနိုင်ပြီးနည်းပညာရဲ့အကျိုးကျေးဇူးကိုပြည်သူတို့အပြည့်အဝရရှိနိုင်ဖို့အတွက်ဒီအဆိုတင်ခဲ့တာဖြစ်ပါတယ
်ဒေါ်ရင်မင်းလှိုင်တင်သွင်းတဲ့အဆိုနဲ့ပတ်သက်လို့အစိုးရဘက်ကဘယ်လိုပြင်ဆင်ဆောင်ရွက်နေသလဲဆိုတာကိုပို့ဆောင်ဆက်သွယ်ရေးဝန်ကြီးဦးတန့်စင်ပေါင်ကလွှတ်တော်မှာအခုလိုပြောသွားပါတယ်
သက်ဆိုင်ရာဖွဲ့စည်းတစ်ခုကစောင့်ကြကြည့်ရှုဖော်ထုတ်ရေးယူခြင်းဆိုတဲ့တစ်ခုလေကျွန်တော်တို့လုပ်ဖို့ရအတွက်ဒီကျွန်တော်တို့ဝန်ကြီးဌာနနဲ့သမရယုံနဲ့ရှင်းနေကြုံယုံတို့နဲ့အားလုံးညီနိုင်ပြီးတော့ monitoring လုပ်ဖို့အဖွဲ့ခုနပုဂ္ဂလိကအခွင့်အရေးကိုကာကွယ်တဲ့ဥပဒေကိုလည်းမထိခိုက်စေပဲအခြေခံဥပဒေပါအချက်လက်တွေပြည်သူတွေရဲ့လူလောက်ခွင့်ကိုလည်းမထိခိုက်စေပဲကျွန်တော်တို့ရဲ့တာဝန်နဲ့အညီဆောင်ရွက်ထားလျက်ရှိပါကြောင်းတင်ပြပါပါဒီနေရာမှာခုနကကော်မတီတစ်ခုနဲ့ဝန်ကြီးဌာနတစ်ခုနဲ့အစိုးရတစ်ဖွဲ့နဲ့ဆောင်ရွက်လို့မရပဲနဲ့အားလုံးပြည်သူလူထုတရားလုံးပူးပေါင်းပါဝင်ဆောင်ရွက်ကြမှာပါလေ။ဒီ ID နည်းပညာအလွဲသုံးဆွဲမှုတွေကိုလည်းကာကွယ်နိုင်မှာဖြစ်ပါတယ်
။ဒီအဆိုဟာလူမှုကွန်ရက်မီဒီယာသုံးဆွဲမှုများတဲ့လူငယ်တွေကိုထိန်းချုပ်သလိုဖြစ်လာနိုင်တာကြောင့်နိုင်ငံတော်ကကော်မတီတရက်ဖွဲ့ပြီးစောင့်ကြည့်မဲ့အစီအစဉ်ဟာမဖြစ်သင့်ကြောင်းကန့်ကွက်လိုက်ပြီးစိုက်ဘာလော့တရက်ရေးဆွဲပြဋ္ဌာန်းကကင်တွယ်ဆောင်ရွက်တင်ကြောင်း ID နည်းပညာရှင်တဦးလည်းဖြစ်ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဦးနေဖုံးလက်ကဝေဖန်လိုက်ပါတယ်။
ဒီစားယူကော်မတီဖွဲ့ပြီးတော့စောင့်ကြည့်နေကြတော့မလို့ဘူးလို့ကျွန်တော်ထင်တယ်။အဲ့ဒါလေဘယ်လိုသုံးနေလဲ။ဒီဟာရဲ့သဘောတဘာဝတွေဘယ်လိုရှိရဲဆိုတာကိုပဲကျွန်တော်တို့ကအသိပညာပေးပြီးတဲ့အလုပ်ကိုပဲကျွန်တော်ကတော့လုပ်ဖြစ်နေတယ်။အခုအကြီးကနည်းနည်းဟိုအာနာကြီးသုံးပြီးတော့ဒီလူငယ်တွေကိုပြန်ပြီးတော့ထိန်းကြောင်းမယ်ထိန်းကွက်မယ်ဆိုတာလူငယ်တို့ကြားထဲမှာအအောင်မြင်မှာမဟုတ်ဘူးလေအကြီးက။အဓိကစိုက်ဘာလော့တော့ရေးဖို့လိုတယ်။ဒီဆိုပါဆို online ပေါ်မှာအသေးချက်တာမျိုးတွေပေါ့နော်လူတွေကိုဂုဏ်သိက္ခာညှိနှိုင်းအောင်လုပ်တာမျိုးတွေနောက်ပြီး cyber attack လုပ်တာတွေအပစနာတိုက်လောက်တာပြီးတော့ဒီ cyber crime ပေါ့နော်အဲ့ဒီဟာတွေအားလုံးကိုကင်တွယ်ဖို့အတွက် cyber law တခုလိုတယ်ဟုတ်လားပြီးတော့မှအဲ့ဥပဒေတိုင်းပဲရဲဌာနကဒါနဲ့ပတ်သက်ပြီးတော့တိုင်ကြားမှုတွေ cyber နည်းပညာရတောင်းလိုက်တာပေါ့နော် cyber law ဆိုတာမျိုးတရားရှိမှဒီပြဿနာတွေကပြေလည်မှာ
ICT နည်းပညာဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်နေတဲ့မီဒိုအဖွဲ့ကမထထိုင်အောင်ကတော့ပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်တွေဆုံးရှုံးမှာကိုစိုးရိမ်မိကြောင်ပြောပါတယ်
ဟိုအဲ့ဒီလိုမျိုးဒီ social media ကိုစောင့်ကြည့်လေ့လာတာတို့ပါတော့ပါလေအဲ့လိုမျိုးလုပ်တဲ့အခါမှာကျမတို့အကြီးကနှစ်ချက်စိုးရိမ်လာပထမတစ်ချက်ကကျတော့လူတွေရဲ့ဒီပုံပုံရေးဆိုင်ရာလွတ်လပ်ခွင့်ပေါ့နော်ဘလောက်ရှိမှလဲနောက်တစ်ခုကကျတော့ freedom of expression လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဘာလို့လဲဆိုတော့အဲ့လိုမျိုးတွေစောင့်ကြည့်လေ့လာတာတွေဘာတွေလုပ်လာပြီဆိုလို့ရှိရင် online မှာနိုင်ငံရေးအရာပေါ့နော်ဒီဆွေးနွေးချင်တာတို့ debate လုပ်ချင်တာတို့အဲ့လိုမျိုးတွေလုပ်တဲ့အခါတွေကလည်းလျှော့နေလာနိုင်မယ်ဆိုတော့အကြီးကအဲ့နှစ်ချက်ပေါ့နော်တော်တော်လေးဒါကျမတို့ဟိုစိတ်ပူကြဖြစ်တယ်ပေါ့နောက်တစ်ခုကဒီလိုမျိုးတကယ်ကိုသူတို့တွေကစောင့်ကြည့်တော့မယ်ဆိုလို့ရှိရင်တော့အဓိကအလွဲသုံးစားလုံးပါတယ်မဖြစ်စေလို့တာအဓိကပဲ
မြန်မာနိုင်ငံမှာ2013ခုနှစ်ကဆက်သွယ်ရေးဆိုင်ရာဥပဒေပြဋ္ဌာန်းခဲ့တယ်လို့2004ခုနှစ်တုန်းကလည်း electronic ဆက်သွယ်ရေးဥပဒေကိုပြဋ္ဌာန်းထားပြီးသားဖြစ်ပါတယ် ကဘာပေါ်ကလူမှုကွန်ရက်မီဒီယာသုံးဆွဲသူအများဆုံးနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပြီး Facebook သုံးဆွဲသူက12,000,000+ရှိပါတယ်ခင်ဗျာ